လာမယ့်ဇန်နဝါရီလမှာစတင်တာဝန်ထမ်းဆောင်မယ့်အမေရိကန်သမ္မတတစ်ကိုအမေရိကန်ပြည်သူတွေရွေးချယ်ဖို့သုံးလတောင်မလိုတော့တဲ့အချိန်မှာပဲ Republican Party သမ္မတလောင်းဒေါ်နယ်ထရမ့်ကသူ့ရဲ့ရွေးကောက်ပွဲမဲ့ဆွေစည်းရုံးအဖွဲ့ဥဆောင်မှုပိုင်းမှာအပြောင်းအလဲတွေပြုလုပ်ခဲ့ပါတယ်။ Breitbart Conservative Online သတင်းဌာနရဲ့အကြီးအကဲအမှုဆောင် Stephen Bannon ကိုသူ့ရဲ့မဲ့ဆွေစည်းရုံးအဖွဲ့အကြီးအကဲအဖြစ်ခန့်လိုက်တယ်လို့ Kellyanne Conway ကိုတော့လူမှုစစ်တမ်းကောက်ယူတဲ့ယာဒူးကနေမဲ့ဆွေစည်းရုံးလှုပ်ရှားမှုမန်နေဂျာအဖြစ်ယာဒူးတိုးခန့်လိုက်ပါတယ်။ဘန်နန်ရဲ့တာဝန်ကအဓိကမဲ့ဆွေလှုပ်ရှားမှုကြီးတွေရဲ့ဝန်ထမ်းတွေကြီးကြပ်သွားဖို့ဖြစ်ပြီးကွန်ဝေးကတော့ထရမ့်ရဲ့ပြောစကားတွေကိုအဓိကပြန်ကြားပေးဖို့ဖြစ်ပြီးသမ္မတလောင်းနဲ့အတူမကြာခဏခရီးထွက်ရမှာဖြစ်ပါတယ်။ထရမ့်အခုလိုလှုပ်ဆောင်တဲ့ပြောင်းလဲမှုတွေဟာကိုယ်စလဲလောင်းဖြစ်တဲ့ထရမ့်ရဲ့အပြုတ်မှုတွေကိုပြောင်းလဲစေမှာမဟုတ်ဘူးလို့ Republican Party ညီလာခံကျင်းပခဲ့တဲ့ Ohio ပြည်နယ် Cleveland မြို့မှာပြုလုပ်တဲ့မဲ့ဆွေစည်းရုံးမှုအတွင်းပြိုင်ဘက် Democrat Party သမ္မတလောင်း Hillary Clinton ကပြောကြားလိုက်ပါတယ်။အခုလိုရာထူးသစ်ခံမှုတွေကြောင့်လက်ရှိမဲ့ဆွေစည်းရုံးမှုတွေကိုကြီးမှုနေတဲ့ပေါ်မန်နက်ဖော့ဒ်ရဲ့လုပ်ပိုင်ခွင့်တွေကိုထိခိုက်နိုင်ပွဲရှိပေမဲ့လို့ထရမ့်ကတော့အခုလိုရကြောင့်မန်နက်ဖော့ဒ်အပေါ်တက်ရောက်မှုရှိမှာမဟုတ်ဘူးလို့ပြောကြားခဲ့ပါတယ်။